Indonesia နိုင်ငံဘာလီကျွန်းမှာကျင်းပနေတဲ့အာဆီယံရစ်တပ်ဦးစီးချုပ်များဆွေးနွေးပွဲအတွင်းအာဆီယံနိုင်ငံတွေကြားပူးတွဲစီလက်ချက်မှုနဲ့ဆိုင်တဲ့ကိစ္စရပ်အပါအဝင်တခြားအကြောင်းအရာတွေကိုဆွေးနွေးကြမယ်လို့အင်ဒိုနီးရှားရစ်တပ်ဦးစီးချုပ်ယူဒိုမာဂိုနိုကပြောပါတယ်၁၆ကြိမ်မြောက်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနိုင်ငံတွေကရစ်တပ်ဦးစီးချုပ်တည်းရဲ့ဆွေးနွေးပွဲ ANCM ကိုအင်ဒိုနီးရှားနိုင်ငံကအင်ရှင်အဖြစ်လက်ခံပြီးဘာလီကျွန်းမှာဒီကနေ့ဩဂုတ်လ22ရက်နေ့ကနေ24ရက်နေ့အထိ3ရက်ကြာကျင်းပနေတာပါ။အာဆီယံနိုင်ငံတွေရဲ့ရစ်တပ်ပူးတွဲစီးရေးလက်ချက်မှုပြုလုပ်နိုင်ရေးဒီဆွေးနွေးပွဲကိုတက်လာတဲ့အဖွဲ့ဝင်နိုင်ငံတွေရဲ့အတည်ပြုချက်ကိုရယူသွားမယ်လို့လည်းအင်ဒိုနီးရှားရစ်တပ်ဦးစီးချုပ်ကပြောပါတယ်။မလေးရှားနဲ့စင်ကာပူအပါအဝင်အဖွဲ့ဝင်နိုင်ငံတချို့ကဒီအစီအစဉ်ကိုလက်ခံထားပြီးဖြစ်တယ်လို့ဆိုပါတယ်။2023ခုနှစ်မှာအာဆီယံနိုင်ငံတွေရဲ့ရစ်တပ်ပူးတွဲစီးရေးလက်ချက်မှုကိုပြုလုပ်သွားဖို့စဉ်းစားထားပြီးနောက်ပိုင်းမှာတခြားနိုင်ငံတွေပါဝင်လို့တဲ့ဆန္ဒရှိတယ်ဆိုရင်အဲ့ဒီဆန္ဒအပေါ်မူတည်ပြီးဆွေးနွေးဆုံးဖြတ်သွားမယ်လို့ဆိုပါတယ်။ဒီ CEO ဘက်ကိုမြန်မာနိုင်ငံကရစ်တပ်ဦးစီးချုပ်ရစ်တပ်ဗိုလ်ချုပ်ကြီးမိုးအောင်လည်းတက်ရောက်နေပါတယ်ခင်ဗျာ။